ဖေဖော်ဝါရီလ10ရက်နေကေးအရှာသတင်းမှာအာရှတိုက်ကနိုင်ငံတွေရဲ့ဒီမိုကရေစီအဆင့်အတန်းနဲ့ပတ်သက်တဲ့သတင်းဆောင်မတစ်ပုဒ်ဖော်ပြခဲ့ပါတယ်။ပြီးခဲ့တဲ့2021ခုနှစ်အာရှတိုက်အတွင်းကနိုင်ငံပေါင်း23နိုင်ငံရဲ့ဒီမိုကရေစီစံချိန်စံညွှန်းအဆင့်သတ်မှတ်ချက်တရက်ကိုပြည်ထောင်အခြေစိုက် EIU လို့ခေါ်တဲ့ Economic Intelligence Unit စီးပွားရေးအချက်အလက်ဆိုင်ရာဌာနကထုတ်ပြန်ခဲ့ရမှာမြန်မာနဲ့အာဖဂန်နစ္စတန်ကအဲ့ဒီစည်းရင်းရဲ့အဆိုးရွားဆုံးအောက်ဆုံးအဆင့်မှာရှိနေပါတယ်။အဲ့ဒီ EIU အဖွဲ့ဟာကမ္ဘာနိုင်ငံပေါင်း168နိုင်ငံရဲ့ဒီမိုကရေစီအခြေအနေကိုသုတေသနပြုအဆင့်သတ်မှတ်ပြီးနှစ်စဉ်နှစ်တိုင်းထုတ်ပြန်နေတာဖြစ်ပါတယ်။ကမ္ဘာတစ်ဝှမ်းမှာစုစုပေါင်းလူဦးရေ6ရာခိုင်နှုန်းလောက်ကသာပြည့်ဝတဲ့ဒီမိုကရေစီစနစ်အတွင်းနေထိုင်နိုင်ကြတာဖြစ်ပြီးလူဦးရေ3ပုံ2ပုံကတော့အာဏာရှင်ဆန်တဲ့အစိုးရတွေအောက်မှာနေထိုင်နေကြရစေဖြစ်တဲ့အကြောင်း EIU အစီရင်ခံစာကဖော်ပြပါတယ်။အဲ့ဒီ EIU ဥရောပသမ္မတကထုတ်ပြန်ခဲ့တဲ့အဲ့ဒီ23နိုင်ငံစည်းရင်းမှာဒီမိုကရေစီပြည့်ဝတဲ့နိုင်ငံတွေချိုးယွင်းချက်ရှိတဲ့ဒီမိုကရေစီနိုင်ငံတွေဖက်ဆက်ဒီမိုကရေစီနိုင်ငံတွေနဲ့အာဏာသုံးအစိုးရတွေအုပ်ချုပ်တဲ့နိုင်ငံတွေပါဝင်နေကြတာပါ။အဲ့ဒီစည်းရင်းမှာဒီမိုကရေစီပြည့်ဝတဲ့နိုင်ငံတွေအဖြစ်နယူးဇီလန်နိုင်ငံကအထွေထွေရမှ 9.3 ခုနဲ့ရှေ့ဆုံးမှာဥဆောင်နေပြီးထိုင်ဝမ်၊ဩစတြေးလျ၊တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေကအစဉ်အတိုင်းပါဝင်နေကြတာဖြစ်ပါတယ်။သူတို့နောက်မှာတော့ချိုးယွင်းချက်ရှိတဲ့ဒီမိုကရေစီနိုင်ငံတွေအဖြစ်မလေးရှား၊အိန္ဒိယ၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊မွန်ဂိုလီးယား၊စင်ကာပူ၊သီရိလင်္ကာနဲ့ထိုင်းနိုင်ငံတွေအစဉ်လိုက်ပါဝင်နေတာဖြစ်ပါတယ်။ဖက်ဆက်ကာဗျာဒီမိုကရေစီလို့ခေါ်ခံရတဲ့နိုင်ငံတွေထဲမှာတော့ဘင်္ဂလားဒေ့ရှ၊ဟောင်ကောင်နဲ့ပါကစ္စတန်တို့ပါဝင်နေပါတယ်။အာဏာသုံးနိုင်ငံတွေကတော့ဗီယက်နမ်၊ကမ္ဘောဒီးယား၊လာအို၊မြောက်ကိုရီးယား၊မြန်မာနဲ့အာဖဂန်နစ္စတန်နိုင်ငံတွေဖြစ်ပါတယ်။အာဖဂန်နစ္စတန်ကိုတာလီဘန်အဖွဲ့ကသိမ်းပိုက်ထားပြီးမြန်မာနိုင်ငံမှာလည်းစစ်တပ်ကအာဏာသိမ်းထားတာကြောင့်အဲ့ဒီနှစ်နိုင်ငံရဲ့ဒီမိုကရေစီအဆင့်ကတည်တည်သားသားကျဆင်းနေရတာဖြစ်ကြောင်းထုတ်ပြန်ချက်မှာဖော်ပြပါတယ်။2021ခုနှစ်ကမ္ဘာဒီမိုကရေစီအခြေပြညွှန်ကြိမ်းမှာတော့နိုင်ငံတွေကိုအများဆုံးအမှတ်ဆဲမှတ်ပေးတယ်ဆိုရင်အာရှဒေသတွင်းနိုင်ငံတွေကအဆင့် 5.6 နှစ်မှာရှိနေတာပါ။နိုင်ငံရေးလွတ်လပ်မှုအမျိုးသမီးလွတ်လပ်မှုနဲ့ဘာသာရေးလွတ်လပ်မှုတွေပုံမှန်ရရှိလာတာကြောင့်လည်းဖြစ်ပါတယ်။ဒါပေမဲ့2021ခုနှစ်ဩဂုတ်လမှာတော့အာဖဂန်နစ္စတန်မှာတာလီဘန်အဖွဲ့ရဲ့ပြန်လည်ထိန်းချုပ်မှုကြောင့်တိုးတက်မှုတွေကျဆင်းသွားခဲ့ရပြန်ပါလေ။ဒါကလည်းအကောင်မုန်းတန်ဒီမိုကရက်တစ်အဆောက်အအုံတွေတည်ငြိမ်တဲ့လူမှုအခြေအနေတွေဒီမိုကရေစီနည်းကျအစိုးရစတဲ့အချက်တွေကင်းမဲ့နေတာကြောင့်လည်းဖြစ်ပါတယ်။တိုးတက်မှုအဖြစ်ပြောနိုင်တာကတော့နိုင်ငံနဲ့နယ်မြေပေါင်း169ခုမှာအင်ဒိုနီးရှားကအဆင့်ဆက်နဲ့ဆင့်မြင့်တက်သွားခဲ့ပြီးကမ္ဘာအဆင့်52နေရာကိုရောက်ရှိသွားခဲ့ပါတယ်စစ်တပ်အာဏာသိမ်းမှုကြောင့်ဗရုံတုံကအခြေအနေတွေပေါ်ပေါက်နေတဲ့မြန်မာနိုင်ငံနဲ့တာလီဘန်တွေအာဏာရနေတဲ့အာဖဂန်နစ္စတန်နိုင်ငံတို့ဟာလည်းမြောက်ကိုရီးယားနဲ့အတူဒီမိုကရေစီအညွှန်းကိန်းစည်းရင်းရဲ့အောက်ခြေပိုင်းကိုထိုးစင်းကြောက်ရောက်သွားခဲ့ပါတယ်ဒါပြင်မြန်မာနိုင်ငံဟာ2020ပြည့်နှစ်ကနိုင်ငံတကာအဆင့်135အဖြစ်သတ်မှတ်ခံခဲ့ရပေမဲ့အခုအခါအဆင့်166နေရာကိုကျဆင်းရောက်ရှိသွားခဲ့ကြောင်းဆောင်းပါးကဖော်ပြပါတယ်ဖေဖော်ဝါရီလ17ရက်နေကြမဲ့သတင်းတောင်များအဖွဲ့ RSF ရဲ့ထုတ်ပြန်ချက်တရမှာလက်ရှိကာလမြန်မာနိုင်ငံအတွင်းအထိတ်သိခံခဲ့ရတဲ့သတင်းမီဒီယာသမားအရေအတွက်60အထိရှိသွားပြီလို့နေကြမဲ့သတင်းတောင်များအဖွဲ့ RSF ကထုတ်ပြန်ပါတယ်။အခုလတ်တလောအနေနဲ့အင်းစိန်အချင်းထောင်မှာထိတ်သိခံထားရတဲ့ Media Top 4သတင်းဌာနပူးတွဲထူထောင်သူနဲ့ညှဉ်းနှိုင်းဆောင်ရွက်ရေးမှူးဦးသူရင်ကျော်ကိုထွက်ချက်မရှိအများဆုံးပြန်လွှတ်ဖို့လဲ RSF ကတောင်းဆိုထားပါတယ်။ဦးသူရင်ကျော်ဟာပြီးခဲ့တဲ့2021ခုနှစ်ဖေဖော်ဝါရီလ1ရက်စစ်တပ်အာဏာသိမ်းခဲ့ချိန်မှာပထမဆုံးဖမ်းဆီးထိန်းသိမ်းခံရသူတွေထဲမှာပတ်ဝန်းကျင်သူတဦးလည်းဖြစ်ပါတယ်။လက်ရှိအချိန်မှာလည်းအင်းစိန်အချင်းထောင်မှာထိန်းသိမ်းခံနေရတဲ့သတင်းမီဒီယာသမားအနည်းဆုံး12ဦးရှိနေကြောင်းသိရပါတယ်။ RSF ကနောက်ဆုံးထုတ်ပြန်တဲ့2021ခုနှစ်ကမ္ဘာသတင်းမီဒီယာလွတ်လပ်မှုညွှန်ကြိမ်းအရကမ္ဘာနိုင်ငံပေါင်း180ထဲမှာမြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုအဆင့်ဟာ140နေရာမှာရှိနေကြောင်းဖော်ပြထားပါတယ်ခင်ဗျာ။